သမရဟောင်းဒေါ်နယ်ထရမ့်ကိုအထက်လက်တော်မှတရားစွဲဆိုတာဟာအခုကြက်သပရိနေ့မှာတော့အဆုံးသက်ပိုင်းကိုရောက်ရှိနေပြီဖြစ်ပါတယ်။ပြီးကြရလာကလွှတ်တော်အဆောက်အဦအတွင်းဝရုံသုံးငါဖြစ်အောင်သမရဟောင်းဒေါ်နယ်ထရမ့်မှခိုင်းတဲ့အတိုင်းလုပ်ခဲ့တယ်လို့ပုံကန်တောင်းကျမ်းသူတော်များရဲ့ပြောဆိုမှုကိုလွှတ်တော်အမတ်တွေကတရားစွဲဆိုရမှာကိုးကားခဲ့ကြပါတယ်။ထရမ့်ကိုတရားစွဲဆိုထားတဲ့ကော်လိုရာဒိုပြည်နယ်ကွန်ဂရက်အမတ်တူဖြစ်တဲ့ဒိုင်နာဒီကက်တီကတော့ဒါဟာတပုံကိုသူတို့တက်ချုပ်ကအမိတ်ပေးတာမျိုးဖြစ်တယ်လို့ယုံကြည်ရပြီးပုံကန်သူတွေကလည်းသူတို့ဟာသမရအမိတ်အတိုင်းလိုက်နာတာပါလို့ရဲကိုရှင်းရှင်းလင်းလင်းထွက်ဆိုထားပြီးဖြစ်တယ်လို့ပြောပါတယ်။ဆက်လက်ပြီးတော့သူမကပုံကန်တောင်းကျမ်းသူတွေကမအောင်မြင်ခဲ့ကြောင်းနဲ့ငရဲပွက်တယ်လို့တိုက်ခိုက်ဖို့သူတို့ကိုထရန့်ကပြောခဲ့ပြီးသမရကပြောလို့လည်းသူတို့ကဒီနေရာကိုရောက်ရှိသွားတာလို့ပြောပါတယ်။နောက်ထပ်အောက်လွတ်တော်ရဲ့တရားစွဲဆိုရေးမန်နေဂျာတူဖြစ်တဲ့ကယ်လီဖိုးနီးယားကွန်ဂရက်အမတ်ထက်လီယူကလည်းဇန်နဝါရီလ6ရက်နေ့ကပေါ်ပေါက်ခဲ့တဲ့အသက်အန္တရာယ်ထိခိုက်စေလောက်တဲ့ဝရုံးသုံးငါဖြစ်စဉ်ပေါ်မှာထရန့်အနေနဲ့နောင်နောက်ရတဲ့ပုံမပြဘူးလို့ဆိုပါတယ်။အထက်လက်တော်တွေကထရမ့်ထောက်ခံသူ Republican အမတ်တွေကတော့ထရမ့်ကိုတရားစွဲဆိုရမှုအပေါ်အလင်းစလိုလှုပ်ဆောင်လိုတာမျိုးမပြတတ်ပါဘူး။ထရမ့်ရဲ့ရှေ့နေတွေကတော့လွှတ်တော်အဆောက်အဦအတွင်းတိုက်ခိုက်မှုအတွက်ထရမ့်မှာတာဝန်မရှိဘူးလို့ပြောပါရတယ်။ထရမ့်အနေနဲ့နိုင်ငံရေးအရခွင့်ပြုသလောက်ပါပါနဲ့နဲ့ပြောဆိုခဲ့တာမျိုးဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေရဲ့ပထမပြင်ဆင်ချက်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်ကိုကာကွယ်ရမှာဖြစ်တယ်လို့ဆိုပါရတယ်။